29ချိန်မြောက်ရှစ်တောင်အရှအကစားပြိုင်ပွဲဘောလုံးပွဲမှာတော့မြန်မာ U22 ဘောလုံးအသင်းကပွဲဥဒတ်မှာစင်ကာပူကိုအနိုင်ရသွားပါတယ်။မြန်မာအသင်းနီးပြားကတော့ဒီပွဲမှာနိုင်လိုက်တဲ့အတွက်မြန်မာအသင်းဟာကြံပွဲစဉ်တွေအတွက်ယုံကြည်မှုပိုရသွားစေခဲ့တယ်လို့ပြောလိုက်ပါတယ်။မြန်မာအသင်းရဲ့အခုနှစ်စီကိန်းပြိုင်ပွဲအခြေအနေအလားအလာတွေနဲ့ပတ်သက်လို့ကိုရနိုင်ကစူးစီးတင်ပြထားတာနားဆင်ပါရှင်။
မလေးရှားနိုင်ငံမှာကျင်းပတဲ့29ချိန်မြောက်အရှေ့တောင်အရှအကစားပြိုင်ပွဲဘောလုံးပွဲကိုတော့ဒီကနေ့မှစတင်လိုက်ပါပြီ။ပူဇော်ဦးအဖွင့်ပွဲအနေနဲ့မြန်မာ U20 အသင်းကစင်ကာပူနဲ့ကစားခဲ့ရပြီးတော့မြန်မာအသင်းက2ဂိုးမရှိနဲ့အနိုင်ရသွားပါတယ်။မြန်မာအသင်းအတွက်2ဂိုးစလုံးကိုတော့တိုက်စင်မှုအောင်သူက45မိနစ်နဲ့61မိနစ်ဒီမှာသွင်းခဲ့တာဖြစ်ပါတယ်။မြန်မာအသင်းဒီနေ့ကစားသွားပုံနဲ့ပတ်သက်ပြီးတော့အကစားဆောင်ပါရှင်ကိုဇော်မြို့တန်ကတော့အခုလိုသုံးသပ်ပါတယ်
။မြန်မာအသင်းကစားဖို့ကတော့ပထမပိုင်းနဲ့ဒုတိယပိုင်းနဲ့ခွဲပြောင်းမှာပေါ့ဗျာ။ပထမပိုင်းကတော့ဘူးနေနေပြောပထမပိုင်းကစားဖို့တော့နည်းနည်းလေးသိပ်မကြိုက်ဘူးသိပ်မကြိုက်တော့ဘာလို့လဲဆိုတော့နည်းနည်းလောနေတဲ့သဘောလေးရှိတယ်ဒုတိယပိုင်းကတော့ကိုယ်ကလည်းနိုင်နေပြီးတော့နည်းနည်းလေးဟိုကစားခွက်ပိုကောင်းသွားပါပဲ
ညီမအသင်းနီးပြဂတ်တီစီကလည်းဒီပွဲနိုင်သွားတဲ့အတွက်ကြံတဲ့ပွဲတွေအနိုင်ရဖို့ယုံကြည်မှုပိုရသွားစေတယ်လို့ပွဲပြီးသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ဒီပွဲကိုမလေးရှားနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားအများအပြားလည်းလာရောက်အားပေးကြကြပြီးတော့အိမ်ရှင်မလေးရှားနဲ့ပွဲဟာအရေးပါတဲ့ပွဲဖြစ်မယ်လို့ရှုမြင်နေကြပါတယ်မြန်မာအသင်းဟာအုပ်စုအေမာအေရှင်မလေးရှားစင်ကာပူလာအိုဘရူနိုက်တို့နဲ့တုပ်စုတဲ့ကြတာဖြစ်ပါတယ်မြန်မာအသင်းရဲ့အုပ်စုအနေထားနဲ့အကျိုးဘလူပွဲရောက်မရောက်ဆိုတဲ့အပေါ်မှာကိုဇော်မျိုးတန်ကဘလူခံမှန်းပါသလဲ
အကျိုးဘလူပွဲတက်ဖို့ကတော့ဒီစင်ကာပူနိုင်လိုက်တဲ့အတွက်ကြောင့်တေချာတလောက်ရှိသွားပြီလို့ဆိုရမှာပါဆရာ။ဘာကြောင့်လဲပွဲတင်တရားအရာဆိုရင်လည်းမြန်မာကဘရူနိုက်တို့လာလို့နဲ့ဆက်ကြံပြီးတော့နောက်ဆုံးပွဲတင်ကြမှာကျွန်တော်ကဥစ္စာနဲ့ကြံရမှာပေါ့မလေးရှားနဲ့ကြံရမှာပေါ့ဆိုတော့လာအိုနဲ့ဘရူနိုက်ကိုနိုင်လိုက်ပြီလို့ရှိရင်ကိုကကိုမှတ်တကယ်မှပြန်မနေနိုင်ရပါဘူး။ပြန်မနေနိုင်ရပါဘူးဆိုတော့ကမလေးရှားနဲ့တွေ့တဲ့ပွဲတွေမှာဟိုဘလူရက်လက်ပဲထွက်ပြီးဖြစ်စီပေါ့ဗျာ။မြန်မာကတော့ဂျိုဘူလူပွဲကိုဟိုအေးဆေးတက်သွားမယ်အနေထားပေါ့။နောက်တစ်ခုကပွဲပြင်စရာအရလို့ရှိရင်စင်ကာပူနဲ့မလေးရှားကပြည့်ပွဲတွေမှာကြံရမှာပေါ့နော်။ပွဲတွေမှာကြံရမယ်ဆိုတော့မလေးရှားနဲ့စင်ကာပူအဲ့ပွဲတွေမှာနည်းနည်းလေးဟိုရှုံးလို့မဖြစ်ဘူးပေါ့ဗျာ။ရှုံးလို့ဖြစ်ရင်သူတို့နှစ်ပင်ပတ်စာလေပါပေါ့။တေရီစားဖိုင်တော့ပြန်မပူကြိုက်တာပေါ့။ဆိုတော့ဒီစင်ကာပူဒီပွဲမှာနိုင်လိုက်တဲ့အတွက်ကြောင့်ဟိုမြန်မာအနေနဲ့ကဒီနှစ်စီးကိန်းမှာတော့ဘယ်လိုပဲဆိုတော့တေချာပေါက်အကျိုးဘူးလိုပဲတက်သွားပြီလို့ပဲကျွန်တော်တို့ရေရေဝုံဝင်ဟောပင်းထိုးလိုက်ချင်ပါတယ
်။2015ခုနှစ်စင်ကာပူမှာကျင်းပတဲ့28ချိန်မြောက်အရှေ့တောင်အာရှအကစားပြိုင်ပွဲမှာတော့မြန်မာအသင်းဟာနောက်ဆုံးဘောလုံးပွဲအထိတက်ခဲ့ပြီးတော့အဲ့ဒီမှာထိုင်းအသင်းကိုရှုံးပြီးဒုတိယအငွေတစိမ့်ရခဲ့ပါတယ်။လွန်ခဲ့တဲ့နှစ်အတွင်းမြန်မာဘောလုံးထိုးတက်မှုအနေအထားပေါ်မှာတော့အာကစားကလောင်ရှင်ဦးမြတ်သက်ကအခုလိုသုံးသပ်ပါတယ်။
တူတက်မှုကတော့ကျွန်တော်ကတော့ဟိုပါပေါ့ရာဒီ U17 အခု U17 ဆိုတော့လေးနိုင်ပွဲတွေများတယ်ဟလာ U16 18 22 23တောက်လျှောက်တာဥပဒေကြီးတို့လည်းလုံတာဆိုဖြေသွားတော့ငင်းငင်းငင်းနေတက်လဲတက်တယ်ဗျတက်လဲတက်ပါတယ်တကယ်လဲဟိုကျွန်တော်တို့ဟိုဂျာမနီယာကြီးရလဲတကယ်ဂောဘာကြီးရကြီးဆိုတော့သို့တော်လဲတခုဟိုကကျွန်တော်တို့စိုးရင်ညာတာကျွန်တော်တို့ကတက်တယ်လို့သူတို့ကလည်းလိုက်တက်လာတာလေထိုင်းလို့မလေးလို့ကလည်းသူတို့ကလည်းဟိုနိုင်ငံကြီးကြီးကြီးခေါ်မယ်တရားစနစ်ကြီးကြီးမယ်နဲ့လောက်ထားတာဆိုတော့ကျွန်တော်တို့လည်းတက်တယ်လည်းတက်တယ
်မြမသိန်းဟာရှေးတောင်အာရှအကစားပြိုင်ပွဲမှာရွှေစိတ်ပူးတဲ့တစ်ချိန်ပါဝင်စုစုပေါင်းရွှေစိတ်၅ချိန်ရခဲ့တာဖြစ်ပါတယ်ဒါမဲ့နောက်ဆုံးအချိန်ရွှေစိတ်ရခဲ့တာကတော့1983ခုနှစ်ကဖြစ်ပါတယ်ဆိုတော့မြမသိန်းအနေနဲ့ဒီတစ်ချိန်မှာရောဘူးဆွဲပြီးတော့ရွှေစိတ်ရနိုင်မလား
ဒီတော့ရနိုင်တဲ့အနေအထားမြင်ပြီးသားဆိုအဓိကတော့ထိုင်းနဲ့ဗီယက်နမ်ပေါ့ဗျာထိုင်းနဲ့ဗီယက်နမ်ကဟိုဘယ်လိုပွဲထွက်လာအောင်လဲဆိုတာမသိသေးဘူးလေဆိုတော့ဒီအင်ဒိုနီးရှားလောက်နဲ့အဂျိုဘိုလူပွဲမှာတွေ့မယ်ဆိုရင်တော့လေမြန်မာအဂျိုဘိုလူပွဲအဆင့်မှာအင်ဒိုနီးရှားလောက်ကိုတော့နိုင်နိုင်ပါလေအဓိကတော့ကျွန်တော်တို့ကအဂျိုဘိုလူပွဲအဆင့်မှာထိုင်းနဲ့ဗီယက်နမ်ကိုကြော်ဖြတ်ဖို့ကဟိုပိုပြီးအဓိကကြားလို့ပြောရမှာပေါ့နော်ဘိုလူပွဲရောက်သွားပြီဆိုလို့ရှိရင်တော့ဒါပမာတော့ရွှေစိတ်ဆိုတာကိုဖြစ်လာနိုင်တဲ့အနေအထားမှာရှိပါတယ်။ဒါတော့လည်းပဲထိုင်းလို့အတင်းတို့နဲ့ဘူလူဘဲမှာတွေ့ရမယ်ဆိုရင်တော့လေဟိုတော်တော်ကိုအားကိုကြားကုတ်ကြားခဲ့ကြသားမှာပဲဟိုမြန်မာအနေနဲ့ရွှေစိတ်ရနိုင်တဲ့အနေအထားမျိုးလို့သုံးသပ်ရမှာ
။အောက်သားဆောင်ပါရှင်ကုစော်မျိုးတန်ပြောတော်တာဖြစ်ပါတယ်။အခုနဲ့စီးကိန်းဘောလုံးပွဲရဲ့တပတ်အုပ်စုပြီးမှာတော့လက်ရှိချန်ပီယံထိုင်း၊ဗီယက်နမ်၊အင်ဒိုနီးရှား၊ဖိလစ်ပိုင်၊ကမ်ဘောဒီးယားနဲ့တီမောတို့ပါဝင်တာဖြစ်ပါတယ်ခင်ဗျာ။